ဖမ်းဆီးထိန်းချုပ်ခံရပြီးတဲ့နောက်လွတ်မြောက်လာတဲ့ရိုဟင်ဂျာတပ်ကြီးပိုင်းတို့ဘင်္ဂလားဒေ့ရှ်ဘက်ကိုဒီရဲ့ပိုင်းတွင်းမှာပဲထွက်ပြေးလာခဲ့ကြပါတယ်။ဘာကြောင့်ဖမ်းခံရမှမသိဘဲနဲ့ထောင်ထဲမှာအချင်းကြာကြီးဖမ်းထိန်းသိမ်းခံရပြီးတဲ့နောက်တချို့လွတ်မြောက်လာပေမဲ့လည်းထောင်ထဲမှာကျန်နေသေးသူတွေအများပြားရှိနေတယ်လို့လည်းပြောဆိုနေပါတယ်။ Writer's Room ကိုခြေခံပြီးတော့မတ်တင်ကြီးထက်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။နှစ်နှစ်ချီပြီးထောင်ထဲမှာဖမ်းခံခဲ့ရတယ်လို့ပြောလာသူကတော့အသက်65နှစ်အရွယ်အိုလီအာမက်ပါသူနဲ့တူဖမ်းခံရသူတချို့ဆိုရင်ခြေကျိုးလက်ကျိုးနဲ့ဒဏ်ရာတွေရခဲ့တာလို့လည်းပြောပါတယ်2016ခုနှစ်နိုဝင်ဘာမှာသူတို့ကိုစစ်တပ်ကဖမ်းခဲ့တာလို့သူကအခုလိုပြောပါတယ
်ဒါမှဆိုအဲဒါတရားမလဲတဖြစ်လို့ကြီးမတိစရာဒီလက်ဘူးပြင်လာတဲ့
2016ခုနှစ်နိုဝင်ဘာ17ရက်နေ့မှာရွာတဲကိုစစ်သားတွေဝင်လာပြီးပြစ်ခတ်ပါတယ်။နောက်ကျွန်တော်တို့အားလုံးကိုစုခံပြီးမြေကြီးပေါ်မှာလှဲနေခိုင်းပါတယ်။မလှုပ်ဖို့လည်းပြောပါတယ်။ပြည်သူစစ်တွေကကျွန်တော်တို့မျက်လုံးတွေကိုတိတ်တွေနဲ့ပိတ်လိုက်တာကြောင့်ဘာမှမမြင်တော့ပါဘူး။သားနှစ်ယောက်ညီနှစ်ယောက်နဲ့တူတစ်ယောက်နဲ့တခြားရွာကလူတွေပါဝင်အားလုံး60လောက်ဖမ်းခံရပါတယ်။တညာလုံးကျွန်တော်တို့ကိုနှိပ်စက်ရိုက်နှက်ပါတယ်။စားစရာရောရေရောဘာမှမပေးပါဘူး။နောက်နေ့မနေ့မှာတော့ကျွန်တော်ကိုမောင်းတော်ကိုခေါ်သွားပြီးတခြားသူတွေကိုတော့ဘယ်ခေါ်သွားလဲကျွန်တော်မသိပါဘူး
။အိုလီအာမက်ကတော့ဒီလ9ရက်နေ့မှာလွတ်လာတာလို့ပြောပါတယ်။သူလွတ်လာပြီမဲ့ညီနှစ်ယောက်နဲ့သားတွေကတော့ထောင်ထဲမှာကျန်ခဲ့တယ်လို့လည်းဆိုပါတယ်။မောင်းတော်ဒေသခံတို့ဖြစ်တဲ့ရာရှစ်အာမက်ကတော့ထောင်ထဲမှာတစ်နှစ်ကျော်ကြာနေခဲ့ရတယ်လို့ပြောပြပါတယ်။အသက်ကြီးသူတွေနဲ့နေမကောင်းသူတွေကိုဒီလထဲမှာပြန်လွတ်ပေးနေတာလို့သူကပြောတာပါ။သူအနေနဲ့ကတော့အိမ်ကလည်းမရှိတော့တာမို့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာရတာကလွဲလို့တခြားလမ်းလည်းမရှိတော့ဘူးလို့အခုလိုပြောဆိုသွားပါတယ်
။ဒီဘောနင်ဟောတာတကယ်ဘာနီဝီလီပါဒါသာအရာရဲဆောက်ပန်ဒီပြစ်ချခရလာ गाई ဒါဆေရင်းငန်နီရင်းငန်ငမတဲ့ရာဇသုံးဦးသူရီ
2016နိုဝင်ဘာလ18ရက်နေ့မှာကျွန်တော်ဖမ်းခံရပါတယ်။တစ်ခါပြီးတော့မျက်နှာကိုလည်းပိတ်ထားပါတယ်။အဲဒီနောက်မှာတော့ကျွန်တော်ကိုနေကြားသောငုံကြီးစခန်းရုံးကိုတောင်ကိုခေါ်သွားပြီးတော့တညာလုံးအဲ့ဒီမှာထားပါတယ်။ထမင်းလည်းမကြွေရည်လည်းမတိုက်ပဲနဲ့ညီကြီးပေါ်မှာဆဲခိုင်းထားတာပါ။ထောင်ထဲမှာ18လလောက်နေခဲ့ရပါတယ်။အသက်16 18ဝန်းကျင်လူငယ်တွေလည်းရှိပါတယ်။နောက်အသက်80 80ဝန်းကျင်လူကြီးတွေလည်းထောင်ထဲမှာတွေ့ရပါတယ်။မတ်လ9ရက်နေ့မှာတော့ကျွန်တော်ကိုခွဲခေါ်လာပြီးတော့မောင်းတော့ကိုခေါ်လာပါတယ်။ပြီးတော့လွတ်လာတာပါ။ပြီးတော့ကျွန်တော်ဘင်္ဂလားဒေ့ရှ်ကိုထွက်လာတာပါ
။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားဒုက္ခတွေပြန်လည်လက်ခံရေးပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာသဘောတူညီမှုရရှိထားပြီမယ်လို့ထာနေပြန်ရေးလုပ်ငန်းစဉ်တွေမဆနိုင်သေးပါဘူး။တချိန်တည်းမှာပဲမြန်မာနိုင်ငံတွင်သွာလာခွင့်ပိတ်ပင်ကန့်သက်ခံထားရတဲ့နိုင်ငံမဲ့ဖြစ်နေတဲ့ရိုဟင်ဂျာတွေကတော့ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်စခန်းတွေကိုဆက်ပြီးတော့ထွက်ခွာလာနေစေဖြစ်ပါတယ်။မောင်နှောဒေသတွင်ရိုဟင်ဂျာတွေရဲ့ကြေးရွာတွေမှာတော့အစိုးရဘက်ကရှင်းလင်းပြီးဆောက်လုပ်ရေးလုပ်ငန်းတွေလုပ်နေတယ်လို့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကဂျူရုကရထားတဲ့ဓပုံတွေကိုကိုးကားပြောဆိုကြပါတယ်။ဒီလုံဆောင်မှုဟာဆိုရင်ရိုဟင်ဂျာတွေရဲ့စံတမပါပဲသူတို့ရဲ့ဘိုးစဉ်ပေါင်းဆက်မြေပေါ်မှာရိုဟင်ဂျာမဟုတ်သူတွေကိုနေရာချထားရင်းနဲ့လုံခြုံရေးပို့ပြီးတော့တင်းကျပ်နိုင်ဖို့အစိုးရကလုပ်နေတာလို့လည်းနိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International ကစွပ်စွဲထားပါတယ်ရှင်။